ဧပြီလ21ရက်နေ့မနက်ပိုင်းလောက်ကတည်းကစတင်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးရှမ်းပြည်မြောက်ပိုင်းမူဆွေမြို့နယ်မုတ်ပေါ်ဒေသဟာ KIA ရဲ့နယ်မြေမဟုတ်တဲ့အတွက်ကျူးကျော်လာလို့တိုက်ခတ်ရတာလို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။ဒါပေမဲ့ KIA ကတော့အစိုးရတမတော်တမ99က KIA တမ6တန်ရင်36ရဲ့တက်ခွဲငယ်လေးတွေစခန်းချထားတဲ့နေရာကိုထိုးစစ်ဝင်ရောက်တိုက်ခိုက်ခဲ့တာလို့ KIA ရဲ့ပြောခွင့်ရသူဒုဗိုလ်မှူးကြီးနော်ဘူးကပြောထားတာရှိပါတယ်။အဲ့ဒီနေရာဟာမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်မြို့ရဲ့7မိုင်လောက်ကွာမှာရှိတဲ့မုံဘော်ကျေးရွာအနီးမှာရှိတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ21ရက်နေ့ကတပ်မတော်ကနေကချင်နဲ့ရှမ်းပြည်နယ်တဲကစစ်တိုင်းကြီး9ခုမှာ2019ခုနှစ်ဧပြီလကုန်ထိအပြစ်ခတ်ရဲဆဲထားမယ်လို့ထုတ်ပြန်ကြေညာထားခဲ့ပါတယ်။အဲ့ဒီထုတ်ပြန်ကြေညာချက်ကာလတန်တန်မပြည့်မီတပတ်လောက်အလိုမှာတပ်မတော်ဘက်ကတိုက်ခိုက်ပြီးသိမ်းပိုက်လိုက်တာဖြစ်ပါတယ်။အဲ့ဒီနေရာကိုတပ်မတော်ကဘာကြောင့်တိုက်ခတ်ရသလဲဆိုတာကိုတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။
ဒီအရင်နဲ့ကျွန်တော်တို့ရဲ့ NCA မတိုင်ခင်ကတည်းကဘိုင်လက်ဆဲဘောတူကြီးတက်ရှိကြတာရှိတယ်။လည်းဒီသတ်မှတ်ထားတဲ့ဟာတွေရှိတယ်။မုံဘော်စကန်ဆိုတာကအရင်ကတည်းကတက်ကနေပြီးသက်ဆွဲထားတယ်။အရင်ကပါဝင်နေပေါ့မီတာ6000တပေါင်းလောက်မှာဒီအရင်နေနဲ့ဝင်ရောက်တက်ဆွဲကြတာရှိတယ်။21 22 23နောက်ပိုင်းမှာတော့ကျွန်တော်တို့ဒီနေမီကျူးကျော်ပြီးဝင်ရောက်လာတဲ့အတွက်တိုက်ခိုက်ခဲ့ရတယ်ရှိပါတယ်။သူတို့တက်ဆွဲထားတဲ့နေရာ9နေရာ10နေရာလောက်ကိုချိန်သိမ်းလိုက်နိုင်။ချမ်းမြောက်ဘက်ကိုဝင်လာတာကသူတို့နေမီစီသားလက်မဟုတ်ဘူး။ကျွန်တော်ရဲ့ထုတ်ပြန်ချက်ထဲမှာလည်းပါပြီးသားပဲအဲဒီညိုင်းလုပ်ငန်းချင်းတွေအများမထုတ်ရဆိုရတာပါအဲအဲဒီဟိုတက်ရောက်မှုကြီးဖြစ်နေတယ်ဗျာအပြည့်ရလာလာကိုဖွင့်ကောင်းယူခဲ့ကြဝင်ရောက်လာတဲ့မင်းမီးပေါ်လုံးပြီးဝင်ရောက်လာတဲ့ဖြစ်နေတယ်ဒါကိုကျွန်တော်တို့ကလည်းစုံစုံကြီးရတော့ပြန်လဲထိန်းသိမ်းရမှာဖြစ်တယ
် KIA ပြောခွင့်ရသူဒုဗိုလ်မှူးကြီးနော်ဘူးကို RFA ကဒီကနေ့ဆက်သွယ်ခဲ့ပေမဲ့လည်းအစည်းအဝေးရှိနေလို့ဖြေကြားနိုင်ခြင်းမရှိသေးဘူးလို့ပြောပါတယ်ပြည်ကတဲ့ AB လ22နဲ့23ရက်နေ့တွေကတိုက်ပွဲသတင်းအခြေအနေတွေကိုဆက်သွယ်မေးမြန်းခဲ့ရမှာတော့တပ်မတော်ကထိုးစစ်ဝင်လာလို့ KIA အနေနဲ့ခုခံတိုက်ခိုက်ရတာဖြစ်ကြောင်းတပ်မတော်ရဲ့ထုတ်ပြန်ချက်အရအပြည့်ရဲ့ကာလမပြီးသေးတဲ့အချိန်မှာခုလိုထိုးစစ်ကြောင့်ညီညာရေးလုပ်ငန်းစဉ်မှာထိခိုက်နိုင်ကြောင်း RFA ကိုပြောကြားခဲ့ပါတယ်။ဆက်လက်ပြီး KIA တပ်မ6ရဲ့တိုက်ရင်မှုမုံမှုတန်ဆန့်ကိုလည်း RFA ကဆက်သွယ်ခဲ့ရမှာဆက်သွယ်လို့မရခဲ့ပါဘူး။လာမယ့် AB လ30ရက်နေ့မှာအစိုးရနဲ့တပ်မတော်ဘက်ကညဉ့်ဉေးကော်မရှင်အဖွဲ့နဲ့မြောက်ပိုင်းမာမေးအဖွဲ့တို့ဖြစ်ကြတဲ့ KIA, TNLA, MMDA နဲ့ AA အဖွဲ့တို့ကဆုံးဖြတ်ချက်ပေးနိုင်မဲ့ခေါင်းဆောင်တွေဟာမူဆယ်မြို့မှာတွေ့ဆုံဆွေးနွေးဖို့လည်းရှိပါတယ်။ခုလိုတပ်မတော်နဲ့ KIA တို့ရဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ညဉ့်ဉေးဆွေးနွေးပွဲမတိုင်ခင်မှာဒီလိုမျိုးတိုက်ပွဲတွေဖြစ်ပွားတာမျိုးဟာမဖြစ်သင့်ဘူးလို့လည်းဝေဖန်ကြပါတယ်။ KIA ရဲ့ညဉ့်ဉေးအကျိုးတော်ဆောင်ဦးဆန်းအောင်ကို RFA ကဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ်။
ဒါတော့ဆွေးနွေးပွဲနီးတဲ့ကျွန်တော်မဖြစ်တဲ့ကိစ္စလို့ပြောမြင်တယ်။အရင်တော့လည်းဆွေးနွေးပွဲနီးတဲ့ကျွန်တော်တက်ပွဲတွေဖြစ်လေဖြစ်တဲ့အစ်စ်နဲ့လည်းရှိနေတဲ့ခါကျတော့ကျွန်တော်လည်းစိုးရင်ချက်တွေတော့ရှိတယ်ပေါ့နော်။နောက်ကလည်းပြင်ဆင်တားပြီးသားဖြစ်တဲ့အခါကျတော့ဟိုဒါတော့အထူးခိုက်တော့မဖြစ်ဘူးလို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့သူတို့အချင်းချင်းတော့တတိထားကြတော့ဖြစ်ကောင်းဖြစ်မှာပေါ့။ကေဝက်ကတော့သူကတက်လို့ရှာမှုတွေကိုရက်ထားတယ်လို့ကျွန်တော်သိရပါတယ်။
အဲ့ဒီဆွေးနွေးပွဲမှာအပြစ်ကရဆေးကိုအဓိကဦးစားပေးဆွေးနွေးကြမှာဖြစ်ပြီးသဘောဝါမှာဆုံးဖြတ်ချက်ချနိုင်တဲ့ခေါင်းဆောင်တွေကအခြေလေဆွေးနွေးကြမှာလို့ဗိုလ်မှူးချုပ်ဇော်မင်းထွန်းနဲ့ဦးဆန်းအောင်တို့ကပြောကြပါတယ်။ဒါကတော့မူဆယ်မြို့နယ်က KIA တပ်စခန်းတွေကိုတပ်မတော်ကတိုက်ခိုက်သိမ်းပိတ်ခဲ့တာတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကျော်သူပါ။